တမန်တော်ဝတ္ထုအခန်းကြီး25
ဖိတတုမင်းသည်ထိုပြည်သို့ရောက်၍3ရက်ရှိသောအခါကဲသရီမြို့မှယေရုရှလင်မြို့သို့တက်သွား၏ထိုအခါယေဘရဟိတ်မင်းမှဆ၍ယူဒလူအကြီးအကဲတို့သည်ပေါလုကိုတတ်ခြင်းငှာလမ်းနား၌ချောင်း၍နေမည်ဟုအကြံရှိသည်နှင့်ပေါလု၏အကြောင်းကိုကြားလျှောက်တောင်းပန်၍သူကိုယေရုရှလင်မြို့သို့ဆေလွတ်တော်မူမည်အကြောင်းအသနားတော်ခံကြ၏ပေတရုမင်းကလည်း
ပေါလုသည်ကက်သရီမြို့၌အချုပ်ခံလက်နေရ၏ထိုမြို့သို့များမကြာငါကိုယ်တိုင်သွားမည်သင်တို့သည်တတ်နိုင်သောသူတို့သည်ငါနှင့်အတူလိုက်၍ထိုသူ၌အပြစ်ရှိလျှင်အပြစ်တင်ကြစေ
ဟုပြောဆို၏ထို့နောက်ဆဲလောက်နေပြီးမှကက်သရီမြို့သို့သွား၍နှစ်ဖန်နေ၌တရားပလင်ပေါ်မှထိုင်လျက်ပေါလုကိုခေါ်ခြင်းဟုအမိန့်ရှိ၏ပေါလုရောက်သောအခါယေရုရှလင်မြို့မှလာသောယူဒလူတို့သည်ဝန်းရံလျက်တက်သေးမပြနိုင်ပေလေးစားသောအပြစ်များတို့ကိုပေါလုအပေါ်၌တင်ကြ၏ပေါလုကလည်
းအကျွန်ုပ်သည်ယူဒတရားကိုမပြစ်မားပါဗိမာန်တော်ကိုမပြစ်မားပါကဲတာဘီင်ကိုမပြစ်မားပါ
ဟူ၍အပြစ်ဖြေရာစကားကိုပြောလေ၏သို့တော်လည်းဖိတတုမင်းက
သင်သည်ယေရုရှလင်မြို့သို့သွား၍ငါရှိမှဤအမှုစီရင်ခြင်းကိုခံမည်လော
ဟုယူဒလူတို့ကိုကျေးဇူးပြုလိုသောစိတ်ရှိလျက်ပေါလုအားမေး၏ပေါလုကလည်
းကဲသာပြင်ဤတရားပလင်ရှိမှအကျွန်ုပ်ရပ်ပါ၏ထိုပလင်ရှိမှအကျွန်ုပ်အမှုကိုစီရင်အပ်ပါ၏ကိုတော်သည်အမှန်တည်တော်မူသည့်အတိုင်းအကျွန်ုပ်သည်ယူဒလူတို့ကိုအလင်းမပြစ်မားပါအကျွန်ုပ်ပြစ်မား၍သေထိုက်သောအပြစ်ကိုပြုမိသည်မှန်လျင်ဒီဘေးကိုအကျွန်ုပ်မရှောင်ပါထိုသူတို့တင်သောအပြစ်တစ်စုံတစ်ခုမြမမှန်လျင်သူတို့လက်သို့အကျွန်ုပ်ကိုအဘယ်သူမြမစွန့်မအပ်ရပါကဲသာပြင်ဤအယူတော်ကိုခံပါမည
်ဟုရှောက်ဆို၏ထိုအခါဖိတတုမင်းသည်တိုင်ပင်ဘက်သို့နှင့်တိုင်ပင်ပြီးလျင
်သင်သည်ကဲသာပြင်ဤအယူတော်ကိုခံပါမည်ဟုဆိုသော်ကဲသာပြင်ထံတော်သို့သွားရမည
်ဟုဆို၏ထို့နောက်များမကြာအဂိပမင်းကြီးသည်မိမိခင်ပွန်းဘေယနိတ်နှင့်တကွပိတတုမင်းကိုနှုတ်ဆက်ခြင်းကကဲသရီမျိုးသို့ရောက်လာ၏အင်တန်ကာလနေပြီးမှပိတတုမင်းသည်ပေါလု၏အကြောင်းကိုမင်းကြီးအားကြားပြောသည်မှာ
ဖေလိမင်းသည်အချင်းထားရစ်စေသောလူတစ်ယောက်ရှိ၏ယေရုရှလင်မြို့၌အကျွန်ုပ်ရှိသောအခါယေဘရဟိတ်အကြီးတို့နှင့်ယူဒအမျိုးအကြီးအကဲတို့သည်ထိုသူဤအကြောင်းကိုကြားလျှောက်၍အပြစ်အလျောက်စီရင်ပါဟုတောင်းပန်ကြလင်ကျွန်ုပ်ကလည်းအပြစ်တင်ခြင်းကိုခံသောသူသည်အပြစ်တင်သောသူတို့နှင့်မျက်မှောက်တွေ့၍မိမိ၌တင်သောအပြစ်ကိုဖြေရသောအခွင့်မရှိမီအဘယ်သူကိုမျှအသေးခံစေခြင်းကမစွန့်မအပ်ရဟုယောမထုံးစံရှိကြောင်းကိုပြောဆို၏ထိုသူတို့သည်ဤမြို့သို့ရောက်လာသောအခါကျွန်ုပ်သည်မဆိုင်မလင့်ပဲ냅ပြန်နေ၌တရားပလင်ပေါ်မှထိုင်၍ထိုသူကိုခေါ်စီ၏သူကိုအမှုလုပ်သောသူတို့သည်လာကြလင်အကျွန်ုပ်အထက်ကထေမှတ်သောအပြစ်တစ်စုံတစ်ခုကိုမျှမတင်ပဲလေမိမိဘာသာနှင့်၎င်းယေရှုအမည်ရှိသောသေပြီးသောသူတစ်ယောက်နှင့်၎င်းရှင်သောပု္ပ္ပာအမေကိုအကြောင်းပြု၍အပြစ်တင်ကြ၏ထိုယေရှုသည်အသက်ရှင်လက်ရှိသည်ဟုပေါလုဆိုတတ်၏ထိုပု္ပ္ပာအမေးကိုကျွန်ုပ်သည်မကျွမ်းသောကြောင့်ပေါလုအားလည်းလင်းသည်ယေရုရှလင်မြို့သို့သွား၍ဤအမှုစီရင်ခြင်းကိုခံမည်လောဟုမေးလင်ပေါလုသည်ဘုန်းကြီးတော်မူသောဘုရင်၏အယူတော်ကိုခံလို၍မိမိကိုချုပ်ထားစေခြင်းကတောင်းပန်သောကြောင့်သူကိုကဲသာဘုရင်ထံတော်သို့မစင်လွတ်မီတိုင်အောင်ချုပ်ထားစေခြင်းကကျွန်ုပ်စီရင်သည်
ဟုဖိတတုမင်းသည်ပြောဆို၏အဂိပမင်းကလည်
းထိုသူ၏စကားကိုကျွန်ုပ်သည်ကိုယ်တိုင်နားထောင်ခြင်းဖွယ်ဖြစ်သည
်ဟုဆိုလျင်ဖိတတုမင်းက
내편နေ၌သူ၏စကားကိုနားထောင်ပါလော့
ဟုဆို၏내편နေ၌အဂိပမင်းနှင့်ဗေရနိတ်တို့သည်များစွာသောဂုံအတရေကိုဆောင်လျက်စစ်သူကြီးတို့မှဆ၍ထိုမြို့၌ထင်ရှားသောသူများတို့နှင့်တကွအိမ်တော်ဦးသို့ဝင်ကြလျင်ဖိတတုမင်းသည်ပေါလုကိုစောင့်ခဲ့စေ၏ဖိတတုမင်းကလည်း
အဂရိပမင်းကြီးမှဆ၍ယခုရှိသောသူအပေါင်းတို့ဤသူကိုကြည်ကြပါလော့ယေရုရှလင်မြို့၌၎င်းဤမြို့၌၎င်းယူဒာလူများအပေါင်းတို့သည်ဤသူဤအကြောင်းကိုကျွန်ုပ်အားရှောက်၍သူသည်ခဏမျှအသက်မရှင်ထိုက်ပါဟုဟေ့ကြ၏သူသည်တည်ထိုက်သောအပြစ်မပြုကြောင်းကိုကျွန်ုပ်သိမြင်၍၎င်းသူသည်ဖုံးကြည့်တော်မူသောဘယ်၏အယူတော်ကိုခံပါမည်ဟုဆို၍၎င်းသူကိုအထံတော်သို့ဆေလွတ်စေခြင်းကကျွန်ုပ်စီရင်၏သူ၏အကြောင်းကိုရေးထား၍ရှင်ဘုရင်ထံတော်သို့ပေးလိုက်စရာဖို့သေချာသောအကြောင်းတစ်စုံတစ်ခုမျှကျွန်ုပ်နိုင်မရှိထို့ကြောင့်သင်တို့သည်သူကိုစစ်ကြောပြီးမှကျွန်ုပ်ရေး၍ပေးလိုက်စရာအကြောင်းရှိစေခြင်းကသင်တို့ရှိနိုင်၎င်းအဂရိပမင်းကြီးအထူးသဖြင့်ကိုယ်တော်ရှိနိုင်၎င်းသူကိုကျွန်ုပ်ထောက်ရပြ၏အကြောင်းမူကားအကျေခံသောသူကိုအပြစ်မပြဘဲစေလွတ်သောမလျော်မသင့်ပြည့်မြည်ထင်ပါသည
်ဟုဆို၏
နေပြန်နေ၌သူဤစကားကိုနားထောင်ပါလော့
ဟုဆို၏နေပြန်နေ၌အဂိဗမင်းနှင့်ဗေဒနိတ်တို့သည်များစွာသောဂုံအတရေကိုဆောင်လျက်စစ်သူကြီးတို့မှစ၍ထိုမြို့၌ထင်ရှားသောသူများတို့နှင့်တကွအိမ်တော်ဦးသို့ဝင်ကြလျင်ဖေတတုမင်းသည်ပေါလုကိုစောင့်ခဲ့စေ၏ဖေတတုမင်းကလည်
းအဂရိပမင်းကြီးမှစ၍ယခုရှိသောသူအပေါင်းတို့ဤသူကိုကြည်ကြပါလော့ယေရုရှလင်မြို့၌၎င်းဤမြို့၌၎င်းယူဒာလူများအပေါင်းတို့သည်ဤသူ၏အကြောင်းကိုကျွန်ုပ်အားရှောက်၍သူဒီခဏမြအသက်မရှင်ထိုက်ပါဟုဟေ့ကြ၏သူဒီတည်ထိုက်သောအပြစ်မပြုကြောင်းကိုကျွန်ုပ်သိမြင်၍၎င်းသူဒီဖုံးကြည့်တော်မူသောဘယ်၏အယူတော်ကိုခံပါမည်ဟုဆို၍၎င်းသူကိုအထံတော်သို့ဆေလွတ်စေခြင်းကကျွန်ုပ်စီရင်၏သူ၏အကြောင်းကိုရေးထား၍ရှင်ဘုရင်ထံတော်သို့ပေးလိုက်စရာဖို့သေချာသောအကြောင်းတစ်စုံတစ်ခုမျှကျွန်ုပ်နိုင်မရှိထို့ကြောင့်သင်တို့သည်သူကိုစစ်ကြောပြီးမှကျွန်ုပ်ရေး၍ပေးလိုက်စရာအကြောင်းရှိစေခြင်းကသင်တို့ရှိနိုင်၎င်းအဂရိပမင်းကြီးအထူးသဖြင့်ကိုတော်ရှိနိုင်၎င်းသူကိုကျွန်ုပ်ထောက်ရပြ၏အကြောင်းမူကားအကျေခံသောသူကိုအပြစ်မပြဘဲစေလွတ်သောမလျော်မသင့်ပြည့်မြည်ထင်ပါသည
်ဟုဆို၏